ပြည်တွင်းငြိမ်းချမ်းရေးကိုအများပြည်သူစိတ်ဝင်စားမှုရလာဖို့လှုပ်ရှားမှုတရားအနေနဲ့ငြိမ်းချမ်းရေးလှုပ်ရှားသူတွေဦးဆောင်တဲ့ငြိမ်းချမ်းရေးဆိုင်ကယ်အဖွဲ့ဟာမြန်မာပြည်အနှံ့ငြိမ်းချမ်းရေးခရီးစဉ်အဖြစ်အစုလိုက်လှည့်လည်ခဲ့ကြပါတယ်။ရန်ကုန်ကနေလွိုက်ကော်တောင်ကြီးအထိမိုင်1500ခရီးမှာငြိမ်းချမ်းရေးတက်ကြွလှုပ်ရှားသူ60ကျော်ပါဝင်ပြီးဆိုင်ကယ်အစီးပေါင်း26စင်းနဲ့လှည့်လည်ခဲ့ကြတာပါ။တနိုင်ငံလုံးတိုင်းတန်တဲ့အပြည့်ရက်ဆဲဖို့အပါအဝင်ငြိမ်းချမ်းရေးအတွက်အစိုးရတက်မတော်နဲ့သက်ဆိုင်ရာလက်နက်ကိုင်တပ်ဖွဲ့တွေမျက်နှချင်းဆိုင်တွေ့ဆုံဆွေးနွေးအဖြစ်ရှာကြရေးနဲ့တိုက်ပွဲဖြစ်ပွားရာတိုင်းရင်းဒေသကစစ်ပြေးစစ်ရှောင်ဒုက္ခသည်တွေရဲ့အရေးကဘာနဲ့မြန်မာပြည်သူတွေပိုးပြီးတော့သိရှိလာစေဖို့ရည်ရွယ်တယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ငြိမ်းချမ်းရေးအတွက်မိုင်1500ဆိုင်ကယ်ခရီးစတင်ဖြစ်ခဲ့ပုံကိုဆိုင်ကယ်ခရီးကိုဦးဆောင်ခဲ့တဲ့ငြိမ်းချမ်းရေးနဲ့လူခွင့်ရေးလှုပ်ရှားသူကိုသက်ဆွေဝင်းကို VOA မြန်မာပိုင်းကအမှတ်စုမှဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ရှင်းပြပါဗျာ။
ကျွန်တော်တို့စဉ်းစားရပါတော့ဒီလအပြည့်ရတဲ့လူကပြောထားလို့ညာတိုက်ပွဲတချို့ညာမှာဆက်ဖြစ်တာရှိတယ်။တိုင်းဒေသချင်းချင်းဆက်ပြီးတိုက်နေကြတာမျိုးရှိတယ်။ခိုင်မမဆိုလို့ရှိရင်စီးချင်းကပူပြီးဆိုးလာတယ်ပေါ့။တော့ငါတို့ဘာနဲ့လုပ်လို့ရမလဲဆိုတော့ကျွန်တော်စဉ်းစားကြတယ်။ဒါဆိုလို့ရှိရင်တော့ဒီတိုင်းဒေသဒေသတွေဘက်ကိုပတ်ပြီးတော့ငြိမ်းချမ်းဆိုင်ရာစီးချင်းဆိုတာမျိုးလုပ်ကြလို့ရှိရင်ကောင်းမယ်ဆိုတဲ့ဟာတွေကလည်းစပြီးတော့ကျွန်တော်တို့လုပ်ကြည့်ကြတယ်။ကျွေတဲ့တော့၃ခုပေါ့။တစ်ခုကတော့ဒီတနင်္ဂနွေလုံးတိုင်းတာတဲ့အတိတ်ခက်ရယ်ရေ။နောက်တစ်ခုကကျတော့ဒီငြိမ်းချမ်းရေးအတွက်ကိုထွေးဆောင်ဖွေးရေးဖြစ်ချာကြရေ။နောက်တစ်ခုကကျတော့ဒီငြိမ်းချမ်းရေးဖြစ်စဉ်မှာပြည်သူတွေရဲ့ပါဝင်မှုကိုမြင့်တင်ရေးဖို့ရဲ့ချက်တွေနဲ့ကျွန်တော်တို့ကဒီဖင်ကြီးစီးကြမယ်ဆိုပြီးတော့လုပ်ရနေပြီးတော့ဒီမိုင်ဆောင်ကငြိမ်းချမ်းရေးဖန်ကြီးစီးကြီးလေးကိုကျွန်တော်ဖြစ်နေကြတာပါလေ။
โอเคအဲ့တော့ဒီခီးစင်မှာဆက်ဆောက်ဆုံးပေါ့เนาะဘယ်မျိုးကနေပြီးတော့စထွက်ဖြစ်လဲနောက်ပြီးတော့ဒီပါဝင်ပြီးတော့ပူပေါင်းတဲ့ဒီဆိုင်ကယ်စီးရင်နဲ့တွားတဲ့လမ်းတစ်ချောင်းမှာဘာတွေများဆောင်ရွက်ဖြစ်ပါလဲအဲ့ဒါလေးနည်းနည်းပြောပြပေးပါရှင
်โอเคကျွန်တော်29ရက်နေ့မနေ့ဆိုယူကျွန်တော်ရန်ကုန်ကဆိုရန်ကုန်မှာလည်းအပြန်လဲဆိုတာဒီဖြူးဘိုင်မှာကျွန်တော်ဆောင်ရတယ်ဟိုက29ရက်နေ့ကဒီတော်လိုင်းနေနေကြအဲ့ဒီမှာကျွန်တော်စပြီးတော့ထွက်ကြတယ်ရန်ကုန်ကနေပြီးတော့တောင်ကနေပြီးတော့လွိုင်ကုန်လွိုင်ကုန်ကနေပြီးတော့တောင်ကြီးမိုင်းရှူ၊သာရှူ၊ပြင်ဦးလေ၊မန္တလေးပြီးတော့ကျောက်ပတော်ပြီးတော့ပကံ၊မကွေး၊ပြည်ပြီးတော့ရန်ကုန်ဆိုပြီးတော့သွားတယ်ပေါ့။တမ်းမှာကျွန်တော်မြူပေါင်း50ကျော်ဖြတ်ခဲ့ပါတယ်။ပြည်နယ်တိုင်းခုတစ်ခုလောက်ကိုကျွန်တော်ဖြတ်ခဲ့ပါတယ်။အဲ့တော့ဖိုင်ကယ်စီးရော25စီးပါပါတယ်။လူရောက်60နဲ့2ယောက်ပါပါတယ်စုစုပေါင်း။ကျွန်တော်တို့သွားတဲ့မြို့တွေမှာတော့ဒီအာနာပိုင်းနဲ့ဘက်ကတော်တရားကျွန်တော်တို့ဒီပိတ္တာမျိုးတွေဖျားပြရမျိုးမရှိဘူး။တချို့မြို့တွေမှာဆိုလို့ရှိရင်ရေးဆိုင်ကယ်လေခြေရင်းရဲတွေကပါကျွန်တော်တို့လမ်းကူရှင်းပြတာမျိုးရှိပါတယ်။ပြီးတော့ဒီဒေသခံတွေကအထူးသဖြင့်တိုင်းဒေသဒေသတွေရောက်တဲ့အခါမှာဒေသခံတွေကကျွန်တော်တို့ကိုဆက်လက်နေနေကိုကြိုဆိုကြတယ်။ဖန်နေပေးကြတယ်၊အလန်းနေထောက်ပြီးကြိုကြတယ်ဆိုတာသူတွေအများကြီးရှိပါတယ်။ပြီးတော့လမ်းတောက်လျှောက်မှာတော့ကျွန်တော်တို့ကကျွန်တော်တို့ခြေတိုင်းလမ်းကောင်းကောင်းတွေတို့အများကြီးကြိုတွေ့ဖြစ်တယ်။ပြီးတော့ဆွတ်တော်ကိုကလေးနဲ့ကျွန်တော်မြို့ရဲ့လူမှကျွန်တော်တွေ့ဖြစ်တယ်။ပြီးတော့ကျွန်တော်တို့ဒီတခြားမြို့တွေဝင်တဲ့အခါမြို့ရဲ့လူမှရှိတဲ့ဆိုင်ကယ်ပြီးဖွဲ့ရတယ်ကျွန်တော်တို့ဓာမျိုးဝင်လာတာကျွန်တော်မျိုးထွက်တဲ့ဒီခြေတိုင်းကိုအမှုတွေလုပ်ကြပါတယ်။ပြီးတော့နောက်ပြီးတော့ဖြစ်ဖြစ်တဲ့ဒေသတွေကိုလည်းကျွန်တော်တို့ဖြတ်ပြီးသွားခဲ့ကြသေးတယ်။ရာရှိုးကနေပြီးတောင်ကြီးကိုသွားတဲ့ဈာထဲမှာဆိုလို့ရှိရင်ဒီတစ်ဖက်မှာဒီတိုင်းသားလက်နက်ကိုင်တစ်ဖွဲ့အချင်းချင်းခြနေကြတယ်ဒီဘက်တစ်ဖက်မှာကျတော့ဒီကဘာစစ်တပ်ကနေပြီးတော့အသိနေထားတဲ့စောင့်နေတဲ့နေရာအဲ့နေရာကိုလည်းကျွန်တော်တို့မိုင်50 60လောက်ရှိပဲအဲ့တိုင်းကြီးကိုလည်းကျွန်တော်ဖြတ်ပြီးတော့ဒီသွားခဲ့ကြသေးတယ်ပေါ့နော်စစ်ပွဲဖြစ်နေဆိုလည်းဖြတ်ပြီးတော့ဒီငွေကြေးလည်းဆွဲပြီးသွားခဲ့ကြပါသေးတယ်
ဒီစစ်ဖြစ်တဲ့နေရာတွေအထိပါဒီဆိုင်ကယ်စီးသွားကြရဲဆိုတော့ဒီငင်းငန်းကြီးခီးစင်နဲ့ပတ်သက်ပြီးလမ်းတစ်လျှောက်မှာရှိတဲ့ပြည်သူလူထုဘက်ကရောဒီငင်းငန်းကြီးအတွက်ဆိုင်ကယ်စီးရဲဆိုတဲ့အဓိပ္ပာယ်နဲ့ဒီလောက်ရတဲ့ရည်ရွယ်ချက်ကိုရောသူတို့နားလည်လားအဲ့ဒီကနေအဓိကဘလို့သတင်းစကား message ပေးချင်တာရှိပါလိမ့်ရှင
်သူတို့သိကြပါလေကျွန်တော်တို့လမ်းမှာကျွန်တော်တို့ကဖြတ်သွားတာမျိုးပဲပုံဖိနေကျွန်တော်တို့ဒီဝင်တဲ့နေရာတွေရှိတယ်ဥပမာပင်လုံလေးကျွန်တော်ဝင်ခဲ့တယ်ပင်လုံကြောက်တယ်မှာလေကျွန်တော်တို့ပတ်ပြီးတော့ဒီငင်းငန်းစစ်နေဆိုတာမျိုးတွေလည်းရှိတယ်ပြီးတော့ဒီစစ်ပေးချောင်းပေါ့ကြောက်မဲမှာဆိုတော့စစ်ပေးချောင်းဒီဆက်ခံရခရီးတွေပြည်သာရေးအတွက်ကိုကျွန်တော်အဆုံးပြေးပြရမျိုးတွေရှိတယ်လမ်းမှာကျွန်တော်ဝင်ပြီးတော့ခရီးတွေကိုကျော်ရီမမုန်းနေကြည့်ပါကြလို့ကမျိုးတွေရှိတယ်ဒီငင်းငန်းဆိုင်ကယ်ပြီးချိန်တန်းကြောင့်အကုန်လုံးပြရပါတယ်ငင်းငန်းဆိုင်ကယ်စီးတဲ့ပတ်သက်တဲ့ဟာကိုဒါပြီးတော့ကြိုးကြတာမျိုးတွေကျွန်တော်အများကြီးကြုံရပါတယ်အဲ့ဒါသူတွေကတော့ဒီဆိုင်ကယ်စီးကြီးတွေဖြတ်သွားတဲ့လူတွေတောက်လျှောက်မှာသိနေကြပါတယ်ခင်ဗျ
ဒီခီးစင်ကနေပြီးတော့မှအခုလက်ရှိလည်းဒီဗမာပြည်မှာပေါ့နော်ကချင်ပြည်နဲ့ရှမ်းပြည်နဲ့နောက်ပြီးတော့ချင်းမှာဆိုလို့ရှိရင်လည်းပလောဝဘက်ပေါ့အခုရခိုင်မှာဆိုတော်တော်လေးအခြေအနေကဆိုးရနေတယ်တိုင်းပြည်ထဲမှာမတိမငိမ့်ဒီလိုစစ်မှတ်ပရိပခါတွေဖြစ်နေတဲ့အနေအထားပေါ်မှာဒီဆိုင်ကယ်စီးသွားကြတဲ့ဒီခီးသွားတွေအနေနဲ့တက်ဆိုင်နဲ့ပြည်တော်စုဆိုရပြည်နယ်ဆိုရနဲ့တက်ဆိုင်နဲ့လွှတ်တော်ဘာဝင်ပေါ့နော်တိုင်းသားလက်နက်ကိုင်တွေကိုရောဗာများသတင်းစကားပါကျင်တာရှိပါလဲရှင်
ကျွန်တော်တို့ဒီဖြစ်သွားတဲ့မြို့ပေါင်း50ကျော်ပေါ့နော်ပြည်သူတွေအများကြီးနဲ့ကျွန်တော်တွေ့နေတယ်အဲ့တော့ကျွန်တော်ရှားရရတဲ့သူရက်ကတော့ပြည်သူတွေကငင်းငယ်ဖြစ်နေတယ်ငင်းငယ်ရို့လူလာတယ်ဆိုတာတောင်ပေါ်မြေဆက်အားလုံးတူတူပါပဲအားလုံးကဒီငင်းငယ်အတွက်ကိုလူလာတယ်ဆိုတဲ့အတိုင်းကျွန်တော်တို့ကနေတစ်ဆင့်ဒီခြေခြေကောင်ပြန်ပြီးတော့ ဆိုင်ကယ်ရေးကိုတန်ရဲ့အစဉ်ကျွန်တော်ဒီလောက်ကြောက်အောင်ဆိုလုပ်လိုက်တဲ့သဘောပါပဲအဲ့တော့ဒီနိုင်ငံရေးကောင်းဆောင်တွေရောဒီစီရေးကောင်းဆောင်တွေတိုင်းစားကောင်းဆောင်တွေလက်နက်ကင်ကောင်းဆောင်တွေရောအကုန်လုံးကိုပြောချင်တာတော့ပြည်သူတွေရဲ့ဒီလူဝတ်ချက်ကိုကြည့်ပါပြည်သူတွေလူလာချက်ကိုကြည့်ပါပြည်သူတွေကိုမျက်နှာမူပြီးပါလို့ရအောင်တော့ကျွန်တော်ပြောချင်ပါတယ်အဲ့ခါကျမှသာလေးပဲပြည်သူတွေပါလူကြီးတွေရဲ့အတိုင်းကိုဖြစ်ဖို့လိုပါတယ်ကိုရီရဲ့လူကြီးဟိုဘောကိုရီရဲ့ဒီအကျိုးစီးပွားတစ်ခုလေကိုရီရဲ့အဖက်တဖက်ရုပ်ပဲမကြည့်သေးတဲ့ပြည်သူတွေဘယ်ဘက်ကပဲကြိုက်ကြိုက်ဒီပြည်သူတွေခံရတာပါပဲအဲ့တော့ဒီပြည်သူတွေဘက်ကိုတကယ်မျက်နှာမူပြီးတော့လှုပ်လိုက်လို့ရှိရင်တော့ကောင်းကောင်းပါပဲကျွန်တော်တို့လည်းကြောင့်နေ့တွေမှာလည်းဒီပြည်သူကတွေဖြစ်နေတဲ့ကချင်တို့ဒီခါရုပ်ဘက်ကိုလည်းဒီဆိုင်ကြီးဖြူသွားကြဖို့အတွက်ကိုလည်းကျွန်တော်တို့တိုက်ပြခါရပြီးရှိပါတယ်ကျွန်တော်တို့သွားကြပါမယ်ဆက်ပြီးတော့
ငင်းချရေးဆိုင်ကခီဥဆောင်သူကိုသက်ဆွေဝင်းကိုမဆုမွန်ဆက်သွဲမေးမြန်းထားတာပါရှင်